ီလာအတွင်းမှာပဲအစိုးရကဝမ်းသာစရာသတင်းကောင်းတစ်ခုကြေညာလိုက်ပါတယ်အလှဲ့ကြမီးပြတ်တဲ့စနစ်မရှိတော့ပါဘူးတဲ့မီးမှန်မှန်လောက်လုပ်ရမယ်ဆိုတဲ့လမ်းညွှန်ချက်အတိုင်းအစိုးရကမီးမှန်အောင်အမြဲတမ်းစူးစမ်းပေးနေပါတယ်ပုံမှန်မီးပြတ်တာမျိုးတော့မရှိတော့ပါဘူးမီးဆိုတာပြတ်ချင်တဲ့အချိန်ပဲပြတ်ပါတော့မယ်မီးလာသည်ဖြစ်စေမီးမလာသည်ဖြစ်စေမီတာလဲသည်ဖြစ်စေမီတာမလဲသည်ဖြစ်စေမီတာကကတော့ပုံမှန်ကောက်မှာပါဒီထက်ဝမ်းတာစရာသတင်းကောင်းတစ်ခုကတော့မီတာကကိုနှစ်ဆကနေသုံးဆမီးပါအထိတိုးလိုက်ပါပြီဗျာအပေးရှိရင်အယူရှိရမယ်ဆိုတဲ့အတိုင်းမီးပုံမှန်လာသေးခြင်းရင်မီတာကများများဆောင်ရပါမယ်ဒါကဈေးကွက်စီးပွားရေးစနစ်ကြောင့်ပါတစ်ခုခုရောင်းတော့မယ်ဆိုရင်ဘသူမှအိတ်ထဲကစိုက်ပြီးတော့ဈေးလျှော့ရောင်းချင်မှာမဟုတ်ပေမဲ့အစိုးရကအိတ်ထဲကစိုက်ပြီးမီးရောင်းလာတာကြာပါပြီအရင်အစိုးရတွေလက်ထက်ကလည်းမီတာကဆိုတာကဈေးတက်ခဲ့တာပါပဲအခုအစိုးရလည်းမိကိုတန်ရာတန်ကြီးနဲ့ရောင်းလာတာပေါ့ဗျာအရင်အစိုးရမီတာကဈေးတက်တော့ကအခုအစိုးရဖြစ်မဲ့သူတွေကအာနာရှင်ဆန်တယ်လို့ဘာလို့ပြောခဲ့တာတုံးဆိုပြီးတော့လာမမေးပါနဲ့ဗျာအရင်အစိုးရကအရင်အစိုးရပါအခုအစိုးရကအခုအစိုးရပါအရင်အစိုးရတော့ကအလုတ်ဘလောက်ဖြစ်တယ်လဲဆိုတာကိုကြည့်ပြီးပြောခဲ့ကြတာပါအခုအစိုးရလက်ထက်မှာတော့အစိုးရဘလောက်အလုတ်လုပ်နေတယ်လဲဆိုတာကြည့်တာပို့ပြီးတော့စိတ်ချမ်းသာရမှာပါအရင်ဆိုရလက်ထက်တုန်းကလျှက်စစ်မီးဆိုတာကရေရှိရင်ထွက်ပါတယ်ဗျာအခုဆိုရလက်ထက်မှာတော့ရေအားလျှက်စစ်ထုတ်ပေးတဲ့ဆဲတွေမှာရေမရှိတော့ပါဘူးရေမရှိရင်ရေထဲပေါ်ဆိုရင်အစိုးရကလုံထဆွဲရမှာလားဗျာဒါပြင်ရေအားလျှက်စစ်စီမံကိန်းအစ်စ်ကြီးလုံတော့မယ်ဆိုရင်လည်းလူတွေကလက်မခံကြပါဘူးကြောက်မီးသွင်းနဲ့မီးထုတ်မယ်ဆိုရင်လည်းကန့်ကွက်ကြပါရောဗျာဒီတော့မီးဆက်နဲ့လဲရပါတယ်တဘာဝဓာတ်ငွေ့နဲ့မီးပေးရပါတယ်မီးဆက်နဲ့လဲရင်စီဖို့ကုန်ပြီးတော့တဘာဝဓာတ်ငွေ့နဲ့လဲရင်တက်ငွေဘူးကုန်တာပေါ့ဗျာဒီတော့အရင်ကကြီးတာပေါ့တဘာဝတက်ငွေကကိုယ်စီကမထွက်ဘူးလားဆိုတော့တိုက်ပြည်အတွက်ပြည်ပဝင်းဝင်ရှာရပါပြီတယ်ဗျာအပြင်ကိုရောင်းထလို့အပြင်ပေါက်ဈေးနဲ့ပြန်ဝဲပြီးတော့မီးပေးရတာပါနောက်ပြီးအစိုးရဆိုတာကမြို့ကြီးတွေမှာပဲမီးပေးရတာမျိုးမဟုတ်ပါဘူးကျေးလက်ဒေသမီးရဖို့လဲလှုပ်ရပါသေးတယ်ဗျာအခုဆိုကျေးလက်တွေမှာမီးတွေရလာတာတရွာပြီးတရွာဘလောက်အားရဖို့ကောင်းလဲဗျာခင်ဗျားတို့တွေ့ပါလိမ့်မယ်လာမယ့်2030မှာတနိုင်ငံလုံးမီးရဖို့အတွက်အစိုးရကလုပ်ပေးနေပါပြီဗျာမီးပြတ်တဲ့ဒဏ်တို့မီတာကဈေးတက်တဲ့ဒဏ်တို့ကတော့ခံရမှာပေါ့ဗျာဒါကလည်းကျေးလက်မျိုးပြမရွေးတာဒီမျိုးရမဟုတ်လားနောက်ပြီးမြို့ကြီးတွေမှာဗျာမီတာကဈေးပေါ်ပေါ်နဲ့ရတယ်ဆိုပြီးတော့အဲကွန်းတွေတစ်ချိန်လုံးဖွင့်လျှက်စစ်မီးတွေရေခဲတက်တာတွေတစ်ချိန်လုံးဖွင့်ထားကြရောဗျာရောက်ဖူးတဲ့သူတွေကတော့သိမှာပါစူပါမားကတ်ကြီးတွေကုန်တိုက်ကြီးတွေမှာဆိုရင်စောင့်ချုံပြီးဝယ်ရမလို့အေးစိတ်နေပါရောလားဒါတွေကတဘာဝပတ်ဝန်းကျင်အတွက်လည်းမကောင်းနောက်ဆက်တွဲအနေနဲ့ကဘာကြီးကိုပို့ပြီးတော့ပူနွေးလာစီပြီးနောက်မျိုးဆက်တွေအတွက်အနေခက်မှာစိုးရင်ရပါတယ်ဗျာဒါကြောင့်တန်ဖိုးထားတတ်လောက်အစိုးရကမီတာကဈေးတက်ပေးရတာပါနေပြည်တော်ကလူသွားလူလာမရှိတဲ့လမ်းမကြီးတွေမှာလမ်းမီးတိုင်းတွေဘာလို့ထိန်ထိန်တာနေတယ်လဲဆိုတာကတော့အဲ့ဒီဓာတ်တိုင်တွေကိုအရင်အစိုးရကထူသွားလိုပါဗျာအခုအစိုးရကမီးခလုတ်လိုက်ရှာနေပါတယ်အစိုးရကိုကူညီခြင်းနေပြည်တော်ရောက်ရင်ခင်ဗျားတို့လည်းကူရှာပေးလို့ရပါတယ်ကုတူလည်းရကဘာကြီးကိုလည်းတစ်ဖက်တစ်လမ်းကကဲတင်ရရောက်တာပေါ့ဗျာမီတာကဈေးတက်ရင်မီးနဲ့အလုလုရတဲ့ထုတ်ကုန်တွေဈေးတက်ပြီးတော့ကုန်စင်းလုံးတက်မှာပေါ့ဆိုပြီးတော့လေတွေးပြီးတော့မပူပါနဲ့ဗျာအစိုးရကအားလုံးကိုတွက်ချက်ထားပေးတာပါကုန်စင်းလုံးတက်ရင်ပဲဖြစ်ဖြစ်မီတာကဆောင်ဖို့ပဲဖြစ်ဖြစ်ပတ်စံပူရှာဖို့အတွက်လူတွေပို့ပြီးတော့အလုပ်လုပ်ရတော့မှာပေါ့လူတွေပို့အလုပ်လုပ်ရင်လူတွေပို့ပတ်စံရပြီးတော့လူတွေပဲချမ်းသာသွားမှာမဟုတ်ဘူးလားလူတွေပို့ချမ်းသာသွားရင်တိုင်းပြည်လည်းတိုးတက်ချမ်းသာတော့မှာပေါ့ဒါကလည်းစင်းရဲမွေးတည်မှုတိုက်ဖြတ်ရေးရဲ့စီမံကိန်းတစ်ခုရဲ့မှာအပါဝင်ပေါ့ဗျာဘယ်ကအလုပ်ကံရှိလို့လောက်ရမှာလဲဆိုပြီးတော့လေတွေးမပူပါနဲ့ဗျာဒီမှာအလုပ်မရှိသေးလဲအခြားနိုင်ငံတွေမှာအလုပ်ကံကောင်းတွေအများကြီးရှိနေတာပဲဒါကြောင့်ပြည်နယ်ဒေသအစုံမှာနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေအများကြီးဖွင့်ပေးထားတာပေါ့ပြည်ပမှာသွားအလုပ်လုပ်တော့ပြည်တွင်းအတွက်စမ်းရင်ခြေတာရလဲရောက်တယ်မဟုတ်လားမီတာကတက်ရင်ကုန်စင်းလုံးတွေတက်အဲ့ဒီကနေလမ်းပေါ်ကိုလူတွေတက်လာမယ်လို့မထင်ပါနဲ့အားလုံးကအစိုးရဘလောက်ကြိုးစားရုံးကန်နေရမှန်းသိပြီးသားပါဗျာဒါတွေသိလို့လဲမီးပြတ်တိုင်းဖျောင်းနိုင်လေးတွေကိုင်းပြီးတော့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြတဲ့လူတွေအခုအစိုးရလက်ထက်မှာထွက်မလာကြတော့တာပါအခုတော့သူတို့တွေလမ်းပေါ်ထွက်မလာတော့ပဲသူတို့ဆောင်ရမယ်မီတာကတွေတက်တာအောင်ဖျောင်းနိုင်ဆက်ရုံတို့မီးဆက်ပြုတ်ပြင်းကြီးတို့ဘက်ထရီအိုးငှားတဲ့အလုပ်တွေပြောင်းပြီးတော့လုပ်နေပြီဖြစ်ပါကြောင်းသတင်းကောင်းပါလိုက်ပါလေလား